ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2018ခုနှစ်အတွင်းကဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်တိန်းနယ်ချီတဲ့ရိုဟင်ဂျာမွတ်စလင်တွေတစ်ဖက်နိုင်ငံကိုထွက်ပြေးသွားရသလိုတချို့ကလည်းပြည်တွင်းဒုက္ခသည်စကမ်းတွေမှာနေထိုင်နေတာ၅နှစ်ရှိနေပါပြီ။ရခိုင်ပြည်နယ်အတွင်းမှာဒီလိုရိုဟင်ဂျာဒုက္ခသည်တွေအပြင်ရခိုင်လက်နက်ကိုင်အေအေအဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်နေရက်စွန့်ခွာထွက်ပြေးနေကြရတဲ့စစ်ဘေးဒုက္ခသည်တွေလည်းရှိနေပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစခန်းတွေမှာရိတ်ခါအခက်အခဲတွေပိုးပြီးရင်ဆိုင်လာရတယ်လို့ဒုက္ခသည်တွေကပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုကိုငိမ့်ချန်ကတင်ပြပေးပါမယ်ရှင်။
2012နဲ့2018ခုနှစ်တွေမှာဖြစ်ပွားခဲ့တဲ့ပဋိပက္ခနဲ့စစ်တပ်ရဲ့နယ်မြေရှင်းလင်းရေးဖိနှိပ်မှုတွေကြောင့်တိန်းနဲ့ချီတဲ့ရိုဟင်ဂျာတွေအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ရပြီးဒုက္ခသည်စခန်းတွေမှာနေထိုင်ခဲ့ရတာပါစစ်တွေမြို့နယ်တပ်ကဲ့ပြင်ဒုက္ခသည်စခန်းမှာ10စုနှစ်တစ်ခုကြာနေထိုင်နေရတဲ့ရိုဟင်ဂျာဒုက္ခသည်တဦးကတော့ဒုက္ခသည်စခန်းမှာနေရတာဟာသူတို့အတွက်ကောင်းတာတစ်ခုမှမရှိဘူးလို့ပြောပါတယ
်အဒီကဟုတ်ကဲ့ဟုတ်ကဲ့အဒီကကျွန်တော်တို့တုံရတာကျွန်တော်တို့ဒီဟိုးပဲစစ်တဲ့ကဲလေဒုက္ခသည်စခန်းမှာအဒီစခန်းမှာနေရတာကျွန်တော်အဒီကမင်းသားစုတွေအိတ်တောင်ပြီးတော့နေရတာအဆင်မပြေဘူးကိုနောက်ပြီးရှားဝဲနေတဲ့ဆိုတော့ကျွန်တော်ကလုံလုံမမရှိတာအဲ့ဒါမျိုးပဲနောက်ကျွန်တော်ဟိုခလဲတွေပညာရေးရောကျမ်းမာရေးရောစစ်ပွားရေးဆိုတာလုံလုံမရှိတော့ဘူ
းဒုက္ခသည်စခန်းမှာနေရတာအချိန်ကြာလာတာနဲ့အမျှစားနေရိတ်ခါလုံလောက်မှုမရှိတာတွေအပြင်တခိုးဓမြတွေကစခန်းတွင်းမှာပိုများလာတယ်လို့တက်ခဲ့ပြင်ဒုက္ခသည်စခန်းမှာနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်တူကပြောပါတယ
်အာနာသိမ်းပြီးတော့နောက်ပိုင်းမှာတော့ပူဆိုးတာပူဆိုးရတာပေါ့ကောအခုကျွန်တော်တို့ဟိုဥစ္စာဟိုဟိုပါကဘာသနာရေးကနေရနေကျွန်တော်တို့ဆန်စီပေးဆိုတော့ပထမပေးခဲ့တယ်နောက်ဆုံးအခုပတ်ဆက်ပေးလို့ဆိုလုံလောက်မှမရှိဘူးပူဆိုးရတာပေါ့အခုကုန်စင်းတော့ကားတက်သွားတယ်ဆိုတော့အဲ့ဒါနဲ့ကျွန်တော်တို့လုံးဝစနစ်တော့
မြန်မာနိုင်ငံမှာစစ်တပ်ကအာနာသိမ်းပြီးနောက်ပိုင်းဒုက္ခသည်တွေအတွက်စားနေရေးခါလုံလောက်မှုမရှိတော့သလိုမလုံခြုံမှုတွေလည်းများလာတယ်လို့ဒုက္ခသည်တွေကပြောပါတယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာဒုက္ခသည်တွေကြီးရှိနေတာမဟုတ်ပါဘူး။ပြီးခဲ့တဲ့2018ကုန်ပိုင်းလောက်မှာရခိုင်လက်နက်ကိုင်အေအဖွဲ့နဲ့မြန်မာစစ်တပ်အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးရပြီးတော့လက်ရှိအချိန်အထိဒုက္ခသည်စခန်းတွေမှာနေထိုင်နေရတဲ့စစ်ဘေးဒုက္ခသည်တွေလည်းရှိနေတာပါ။ကြောက်တော်မျိုးနဲ့ရထားဘူရာကြီးစစ်ဘေးဒုက္ခသည်စခန်းမှာနေထိုင်တဲ့ဒေါ်မြည်ကြီးကတော့ဘာတခုမှအဆင်မပြေတဲ့ဒုက္ခသည်စခန်းကနေထွက်ပြေးကျင်တယ်လို့ပြောပါတယ်
။ကျွန်တော်တို့ကအဆင်ပြေတာတော့မရှိဘူး။အားလုံးကအခက်အခဲတွေမြင်လာတယ်။အားလုံးအစတွေအပြတွေကကျေတွေ့တယ်။အလုံးသေးတွေကကျေတွေ့တယ်။မင်းကောက်ဆိုင်မကောက်ဖြစ်တဲ့ကသူရဲ့ပြည်ပြိုက်ကဲတောင်းတာရောကျွန်တော်တို့ကအဲ့လိုနေတာတော့ယူဖို့ရောက်ပြီးတာပဲထွက်ပြေးရှင်တယ်စိတ်ကဲ
ဒုက္ခသည်စခန်းတွေမှာအခုလိုအခက်အခဲတွေရှိနေတာကြောင့်နေရပြောင်းကျင်ကြပေမဲ့လည်းစစ်ကြံလက်နက်တွေဖြစ်တဲ့မြေမြုံမိုင်းအန်ဒီယန်နဲ့ကြေးရွာအနီးနားမှာနှစ်ဖက်လက်နက်ကင်တပ်တွေတပ်ဆွဲထားတာကြောင့်နေရပြောင်းဖို့ခက်ခဲနေကြပါတယ်မြန်မာနိုင်ငံဘက်ကတော့ရိုဟင်ဂျာဆိုတဲ့နာမည်ကိုအတိအမှတ်မပြုဘဲရိုဟင်ဂျာတွေကမြန်မာနိုင်ငံကမဟုတ်ဘူးလို့ပြောနေပါတယ်ဘာပဲဖြစ်ဖြစ်ဒုက္ခသည်အများစုကနေရပြောင်းဖို့ပဲမျှော်လင့်နေကြတယ်လို့ရိုဟင်ဂျာဒုက္ခသည်လူငယ်တဦးကပြောပါတယ
်ရိုဟင်ဂျာတွေခံရသလိုတခြားလူမျိုးစုတွေမခံပါရစေနဲ့ဘောနော်ဘာလို့ဆိုတော့ဒါဒီရိုဟင်ဂျာတွေခံခဲ့ရကြတော့အရင်ကြီးဟိုရက်ဆက်ဟိုရေးရစစ်စစ်တက်ခံခဲ့ရတယ်ဘောနော်အဲတော့ရိုဟင်ဂျာတွေကလေဒီရိုဟင်ဂျာတွေရဲ့အခွင့်အရေးတွေဘောနော်ရိုဟင်ဂျာတွေရဲ့လူယူခံထားရတဲ့အခွင့်အရေးတွေကိုပြန်ပေးဖို့အတွက်ဘောနော်ကျွန်တော်တို့ဒီနောက်ပြီးတော့ဒီကျွန်တော်တို့မူလနေရာတွေကိုအမြန်ဆုံးပြန်နိုင်အောင်စီစဉ်ပေးဖို့အတွက်ဘောနော်ဒါကျွန်တော်တို့မျှော်လင့်ပါတယ
်ရိုဟင်ဂျာတွေပေါ်နှိတ်ကွပ်ခဲ့တဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လုံရက်ဟာလူမျိုးတုံးတပ်ဖြတ်မှုအဖြစ်အမေရိကန်ပြည်ထောင်စုကသတ်မှတ်ထားသလိုမြန်မာနိုင်ငံကပါဝင်လက်မှတ်ရေးထိုးထားတဲ့လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာစာချုပ်ကိုချိုးဖောက်ခဲ့တယ်ဆိုပြီး ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကတရားစွဲဆိုထားပါတယ်။ဒါပေမဲ့လည်းဒုက္ခသည်စခန်းတွေမှာနှစ်ပေါင်းများစွာနေထိုင်ကြတဲ့သူတွေနေရပြန်နိုင်ရေးမျှော်လင့်ချက်ကတော့အလန်းဝေးနေစေဖြစ်ပါတယ်ခင်ဗျာ။